မြန်မာပြည်တွင်ကိုဗစ် -19 အတည်ပြုလူနာမြန်မြန်ဆန်ဆန်တိုးလာသလိုသေဆုံးသူတွေလည်းထရှိလာတဲ့အချိန်တရုတ်ဘက်ကမြန်မာနဲ့ထိစပ်နေတဲ့ရွှေလီမျိုးတွေမှာလုံခြုံရေးတိုးမြှင့်ထားပြီးစစ်ဆေးမှုတွေလည်းပိုပြီးလှုပ်ဆောင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ပြည်တွင်းမှာကိုဗစ်အတည်ပြုလူနာရေထွက်ရောသေဆုံးတာပါတိုးလာတဲ့အချိန်ယူနန်ပြည်နယ်ရွှေလီမြို့ထဲကမြန်မာအများစုရှိရဲ့စစ်ရုံတွေရက်ကွက်တွေမှာတရုတ်လုံခြုံရေးတောင်းရှိသူတွေကနေထိုင်ခွင့်အထောက်အထားရှိမရှိစစ်ဆေးရာတွေရှိကြောင်းတရုတ်ကျယ်ကောင်ပရာဟိတအသင်းကဦးတန်းထွန်းနိုင်က VOA ကိုပြောပါတယ်
။ဟိုအဲ့လိုကတော့တွားလာရောနည်းနည်းတိကျတယ်ပြချမ်းရွာရွာရဲ့လေအခု2ရက်3ရက်လောက်ရှိပြီပြ9ရက်နေ့လောက်ကစတာပြဒီရွာအဝင်အထွက်တွေကိုလေအဲ့လိုမျိုးလူရဲ့ထောက်ခံစားလေးကြီးပါလေးကြီးတော့အဲ့လိုမျိုးလိုအပ်တာပေါ့လေအဲ့လိုမျိုးလေးကိုပြင်ပြတယ်ဗ
ျအဓိကတော့တရုတ်ဘက်ကမြန်မာပြည်တွင်းကျန်းမာရေးအခြေအနေတွေကြောင့်နေဆက်လုံခြုံရေးအတွက်စိုးရိမ်နေရလဲဖြစ်နိုင်ကြောင်းမူဆယ်မြို့ကကုန်တိုက်တူဖြစ်တဲ့ဦးမင်းသိန်းကပြောပါတယ
်ဒီကောင်တို့အတွက်ပြုံးနေတတ်ပြီမှာတော့ယောဂကိုထပ်ပြိတ်မယ်ဆိုရင်တော့သမီးတွေကတော့ထပ်ပြီးပြိတ်ဆုံးမယ်လို့ကြားတယ်အခုတော့မတွေ့သေးဘူးလို့သူကဆက်ဖြစ်တယ်ကိုယ်ကလုံးတိုင်းလည်းတက်ကြလာတော့တကယ်မှမလိုက်ချင်ပါဘူးမြန်မာတရားမှုတွေနဲ့လည်းဖြစ်တယ်ဒီကိစ္စတွေခါတာကိုတရားမှုကိုကူးစွားတဲ့လူများများလို့ပါကြ။ဒါကပစိုးရိမ်ပြောရတဲ့ကျိုးဒီလိုမျိုးတော့ပြင်ချက်လိုက်တာပါတော့
။မြန်မာပြည်တွင်းကိုဗစ်အတည်ပြုလူနာစတွေ့ရဲ့မလကုံတော့ကစလို့မြန်မာတရုတ်နယ်စပ်အဝင်ထွက်စစ်ဆေးချက်မှတ်တာကိုနှစ်နိုင်ငံလုံးကလုံဆောင်ခဲ့ပေမဲ့ဒီအပိုင်းရွှေလီမြို့ထဲကစစ်ဆေးမှုတွေတိုးလာတာကတော့တရုတ်ပြည်ရဲ့မူဝါဒနဲ့သာဆိုင်ကြောင်းမူဆက်ခရိုင်အုပ်ချုပ်ရေးကလက်ထောက်ညွှန်ကြားမှုဦးမောင်မောင်တန်ကပြောပါတယ်
။သူတို့တရုတ်ကသူ့နိုင်ငံမူဝါဒနဲ့သူတို့စစ်တာပဲ။ဘူဝါဒဆိုတာသူ့နယ်ပြည်ပြည်မှာသူလုပ်တယ်ဆိုရင်တော့ကျွန်တော်တို့လည်းသူတို့ဘက်တော့ဘာမှအကြောင်းကြားတာမရှိဘူး။ဥပမာဒီနေဇတ်တဲ့ချောက်လူဒီဘက်နဲ့ပူပေါင်းပြီးလုပ်ရမယ့်ဒီစာရည်ရည်ဆိုလို့ရှိမှသူပြောတာပေါ့။ခိုးဝင်ခိုးထွက်တွေအားလုံးကနည်းနည်းငယ်ငယ်သလိုပေါင်းပြီးလို့ပူပေါင်းပြီးလုပ်နေတာပဲ
။အခုချိန်ထိရောတရုတ်ဘက်မှာသွားလုပ်နေတဲ့မြန်မာရွှေပြောင်းလူသားတွေကြားမှာကိုဗစ်အတည်ပြုလူနာမရှိသေးဘူးလို့တရုတ်ပြည်လုံခြုံခရိုင်ရဲဌာနမှာတာဝန်ထမ်းဆောင်နေတဲ့ရဲမှုအကာဆိုက VOA ကိုပြောပါတယ်။တရုတ်ယူနာပြည်နယ်မှာ COVID-19 အတည်ပြုလူနာမတွေ့တော့တဲ့အချိန်မြန်မာဘက်ကရောဂါထိန်းချုပ်နိုင်မှုအခြေအနေကိုစိုးရိမ်တာကြောင့်တရုတ်ကိုကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ12သန်းလောက်ရှိနေရဲမူဆွဲကုန်သွယ်ရေးဂိတ်ကိုလည်းတရုတ်ဘက်ကအေဘီလာကလေးကပိတ်ထားတာဖြစ်ပါတယ်ကျွန်တော်ကတော့ဇော်တက်ပါရန်ကုန်ကနေပြပို့ထားတာပါ